ပါရှင်ပါခင်ဗျာပြီးခဲ့တဲ့ဩဂုတ်လကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုတီဟာမနက်လေးနဲ့ရန်ကုန်တက္ကသိုလ်တွေမှာကျောင်းသူကျောင်းသားလူငယ်တွေနဲ့စာပေစကားဝိုင်းတွေကျင်းပခဲ့ပါတယ်နိုင်ငံမှာငွေကြေးကိစ္စစီးပွားရေးကိစ္စရခိုင်အရေးကိစ္စတွေထိတက်နေတဲ့အချိန်မှာအဲ့ဒီစာပေစကားဝိုင်းတွေပေါ်ပေါက်ခဲ့တာပါနိုင်ငံရေးစီးပွားရေးနဲ့အတူပညာရေးကဏ္ဍကိုပါထိတက်မှအရေးထားတဲ့သဘောလို့မှတ်ယူစရာဖြစ်ပါတယ်အင်တာနက်လူမှုကွန်ရက်ခက်မှာလူငယ်တွေစာပို့ဖတ်ကြဖို့တွန်းအားပေးတဲ့ပြဿနာတွေကိုကိုယ်တိုင်ကြည့်မြင်ရှာဖွေဆွေးနွေးဖြေရှင်းတဲ့စာကြည့်တဲ့အခြေပြုပညာရေးစနစ်စီလမ်းခင့်ပေးတဲ့စကားဝိုင်းတွေလို့ဆိုရမှာလည်းဖြစ်ပါတယ်။စာဖတ်ကြဖို့ဆိုရမှာစာအုပ်စာပေထုတ်ဝေရေးအခြေအနေကလည်းအရေးကြီးတဲ့ခန္ဓာမှာရှိပါတယ်။အများပြည်သူစာအုပ်တွေဝန်ထမ်းချနိုင်မှုစာအုပ်တွေနဲ့အလွယ်တကူလက်နက်မီဖို့အနေနည်းဖို့လည်းလိုပါတယ်။အဲ့ဒီအတွက်စာရေးသူတွေစာအုပ်ထုတ်ဝေသူတွေနဲ့စာအုပ်ဆိုင်တွေစာကြည့်တဲ့တွေကအစ်မတမအရေးကြီးတဲ့ခန္ဓာမှာရှိနေတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးစာရေးသားတဲ့အလုပ်ပြင်စာအုပ်ထုတ်ဝေရေးကိုပါတွက်ဖက်လုပ်ကိုင်းနေတဲ့စာရေးဆရာနေဝင်းမြင့်ကအခုလိုပြောပါတယ
်။အိုးတော့မလို့တော့မဟုတ်ဘောဗျာ။ဟိုမမှန်လေးတော့သွားနေပါလေ။သူတို့ကျက်ကျက်စာရေးဆရာသူတို့ဝယ်ပြီးတော့အားပေးနေကြတယ်ပြည့်တက်အသက်သက်ရှိပါလေ။တစ်ချက်ပေါ့။နောက်တစ်ချက်ကတော့အရင်စာအုပ်အဟောင်းတွေပေါ့လေ။စာရေးဆရာမင်းများရေးခဲ့တဲ့စာအုပ်တွေ။အဲဒီစာအုပ်တွေကလည်းပြန်ထွက်တယ်ဗျ။ပြန်ထွက်တော့တချို့ကလည်းဒါတွေသိင်းကျင်တယ်နောက်ဖတ်တယ်နောက်အိမ်မှာနည်းနည်းလုံးလုံးသိနေအဲ့အဲ့လိုစာအုပ်တွေလည်းရှိတယ်အများကြီးလည်းထွက်တယ်ပေါ့နောက်နိုင်ငံရေးစာအုပ်ပေါ့နိုင်ငံရေးစာအုပ်ဆိုရင်လည်းကျွန်တော်တို့အရင်ကပိတ်ထားတဲ့ခြေနေကြီးအောက်မှာမဖတ်ခဲ့ရတာလေပေါ့အဲ့တော့သမိုင်းကွင်းဆက်တွေပြတ်နေတာတွေရှိတော့ကျွန်တော်တို့ရွယ်သေးသေးပဲနဲ့ကျွန်တော်တို့ကပြန်ပြီးတော့ရှာပြီးဖတ်တဲ့အခါကျတော့မှပြတ်တောက်နေတဲ့ကွင်းဆက်တွေကျွန်တော်တို့ပြန်ဆက်မိတယ်လေအဲ့လိုရှိတော့အဲ့စာအုပ်တွေဆိုတော့ကျွန်တော်တို့ကိုယ်တိုင်ကလည်းရှာတယ်ဝယ်တယ်ဖတ်တယ်လူငယ်တွေလည်းဖတ်နေကြတယ်ဗျာ။ဘာလဲစာအုပ်ကတော့ထိတ်ဆုံးမှရောင်းရတယ
်။လူညဝိတုပေါင်းတရားနီးပါးရေးသားထုတ်ပေးခဲ့တဲ့စာရေးဆရာချီဦးညိုကလည်းလက်ရှိစာအုပ်လောကအခြေအနေနဲ့ပတ်သက်ပြီးတော့အခုလိုသုံးသပ်ပါတယ
်။ကျွန်တော်ဒီမှာဖြစ်နေတာကဖြန့်ချီစင်နဲ့အတော်ညံ့နေရတယ်။တက်တနာရှာလိုက်တဲ့အခါမှာကိုလုံးဝလို VPP UPL လည်းမရှိတော့စာလိုက်ခတ်ရလဲဈေးကြီးရဲ့အဲ့တော့တူးချင်းလည်းမပို့နိုင်ဘူး။ထိုင်ပြည်စနစ်ကအတွင်းညက်နေတဲ့မပြတ်နိုင်ဘူးဗျာပြီးတော့လမ်းလမ်းလေးကြီးမှာဆိုင်ခန်းကတားဈေးကြီးတော့လူသမားကလည်းဆိုင်ခန်းကလည်းဆိုတော့သူတို့ဘယ်မှမတက်တော့ဆိုင်ကြီးပြုတ်ကုန်အဲ့တော့စောက်ဆိုင်ကြီးရဲ့နေရာကတော့ငဲသွားတယ်ဆိုင်ကြီးကလည်းနေရာမကျေတော့သူကစောက်ကမျှထားတော့တုတ်တုတ်ကငါ့အုပ်ဆယ်ဦးလောက်ပဲသူကတင်နိုင်တယ်အဲ့တော့မှားတဲ့ဆောင်ရဲလည်းငဲသွားတယ်ညှပြီးထားတာမြို့ကြီးကများတာနောက်ပြီးတော့ဂျာနယ်တွေပဲလည်းရှိသေးတာလို့ပြောကြသေးတာအဲ့ဒါတစ်ချက်ထိုင်ပြည်စနစ်မကောင်းတာတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ပြီးခဲ့တဲ့လတွေကငွေငွေစာပေစာရန်ပေါက်ပွဲလုပ်တယ်။အဲဒီမှာစောက်ဆိုင်ကြီးဆိုင်တရာကျတော့ဖွက်တယ်။ဒစီဒစီတဲ့နေရာတဲ့ပေါ်ကအောင်းဆန်နေရော။အဲဒီမှာကျင်းပတဲ့သုံးဝလုံးလုံးဟာဝယ်လိုက်ကြတာဗျာစောက်ကြီး။ကလေးတွေလူကြီးတွေပုံကြီးတွေကြာမိမ။ဝယ်ဖို့ဆိုတရက်ကို2000 3000မို့လို့အေးစီစီဝယ်တယ်။ကလေးတွေဖတ်ချင်တဲ့ဝယ်ရင်လည်းဟာမင်းဒီကတွေပတ်စံထုတ်ပေးတယ်။အဲတော့ခန့်ကြည့်စမိညနေကြကြောင့်မို့တနေရာထဲမှာစီစီစီမရှိဘူးစောက်ဆိုင်ကြီးက။
တော်တော်ရှင်များခင်ဗျာ။စာအုပ်နဲ့ပြည်သူတွေလွယ်လွယ်ကူကူအဆင်ပြေပြေချောချောမွေ့မွေ့တိတွေ့နိုင်ရေးအတွက်အဖက်ဖက်ကဝန်ဝန်ကြိုးစားကြဖို့လိုအပ်နေတဲ့အချိန်ပါပဲလို့စာရေးဆရာတွေစာအုပ်ထုတ်ဝေသူတွေကတင်းကြီးတကြွထဲသုံးသပ်ပြောဆိုကြပါတယ်ခင်ဗျာ